ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာဟာရာသီဥတုဆိုင်ရာပါရီနိုင်ငံကသဘောတူညီချက်မတန်ခင်နှစ်ပေါင်း35နှစ်ခရဲကတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အရေးဆိုးရိမ်ပူပန်ခဲ့သူဖြစ်ပါတယ်။ပတ်ဝန်းကျင်ထင်းထင်းဆောက်ရှောက်သူအဖြစ်သူ့ကိုယ်သူသဘောထားခဲ့တဲ့သမ္မတဟောင်းကာတာဟာသူ့ရဲ့စီယုံရေးလုပ်ငန်းတွေမှာအဆင့်ရောင်ကိုအသုံးခဲ့သူဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်100ရှိနေပြီဖြစ်တဲ့အမေရိကန်ရဲ့39ရောင်မြောက်သမရကာတာကိုတဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စတွေစွန့်အင်သုံးဆွဲမှုခြွေတာဖို့နဲ့ကာဗွန်တန်းငွေအန္တရာယ်တွေကိုကြိုတင်သိမြင်တဲ့သူအဖြစ်ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကရှုမြင်ကြပါတယ်စွန့်အင်လိုအပ်ချက်အတွက်အမိခိုကင်းဖို့သမရကာတာတွန်းအားပေးခဲ့တာကြောင့်ရုပ်ကျွင်းလောင်စာထုတ်လုပ်မှုလုပ်ငန်းတွေအားကောင်းခဲ့ပေမဲ့ပြန်ပြည့်မြဲစွန့်အင်ထုတ်လုပ်ဖို့လည်းအလေးထားခဲ့သူဖြစ်ပါတယ်သူလက်ထက်မှာစွန့်အင်ဝန်ကြီးဌာနတည်ထောင်ခဲ့သလိုအမျိုးသားဥယျာဉ်လုပ်ငန်းကိုလည်းနှစ်ဆကျော်တိုးချဲ့ခဲ့ပါတယ်။နောက်တစ်ကြိမ်သမ္မတသက်တမ်းအတွက်ရှင်ပြိုင်တာမှာရော်နယ်ရီဂင်ကိုသာမရှုံးခဲ့ဘူးဆိုရင်ပတ်ဝန်းကျင်ထိသိမ်းရေးကိစ္စတွေကိုသမ္မတကာတာပို့ပြီးအကောင့်ထဲပို့နိုင်ဖို့တည်ကြသလောက်ရှိတယ်လို့လည်းကိုရီးအထုပ်ပတ်ပြုစုသူဂျိုနသန်အယ်တာကပြောပါတယ်ခင်ဗျာ။